တရီးလင်္ကာနိုင်ငံမှာတင်းငင်နေတုန်းကခရီးရန်တွေထွက်မြက်ထားတဲ့ Easter Sunday နေ့မှာလူပေါင်းအယောက်300ကျော်တည်ဆုံပြီးတော့ရာနေချီဒဏ်ရာရစီခဲ့တဲ့ဘုံဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS Islamic အဖွဲ့ကကြေညာလိုက်ပါတယ်။သူတို့ကအသက်တွေထောက်ထားမပြဘဲနဲ့ IS ပိုင်းနဲ့ MMAC တရင်ဌာနကတဆင့်အခုလိုကြေညာလိုက်တာပါ။ New Zealand နိုင်ငံ Christchurch ကဗလီနှစ်ခုကိုပြီးခဲ့တဲ့လတုန်းကတိုက်ခိုက်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့တရီးလင်္ကာတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တဲ့အကြောင်းတရီးလင်္ကာကာကွယ်ဝင်ကြီး Ruwan Wijewardine ကလွှတ်တော်မှာဒီကနေ့ပြောဆိုလိုက်တာပါ။ဘာကြောင့်ဒီဖြစ်ရတဲ့ခုအဆက်ဆက်ရှိတဲ့အကြောင်းကောက်ချက်ကြရလဲဆိုတဲ့အကြောင်းတော့အသေးစိတ်ကိုတော့သူကရှင်းပြမသွားပါဘူး။ပြီးခဲ့တဲ့10နှစ်ကျော်က20ကြာဖြစ်ပွားခဲ့တဲ့တရီးလင်္ကာပြည်တွင်းစစ်နောက်ပိုင်းလူအများဆုံးသေဆုံးတဲ့ဖြစ်လေဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့သေဆုံးသူတွေကိုစုပေါင်းတကြိုတဲ့အတုပအခမ်းအနားကိုကျင်းပခဲ့ပါတယ်။ဒီလိုလူအများပြားကိုအစုလိုက်အပြုံလိုက်တက်ဖြတ်တဲ့ဖြစ်ရတဲ့ဆက်ဆက်နေတဲ့လူအယောက်40ကိုဖမ်းထားတဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့မှပြောပါတယ်။ဟိုတယ်လေးခုနဲ့ထင်ရှားတဲ့ဖခင်ကျောင်း၃ကျောင်းမှာဇက်တိုက်ဆိုလိုဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတွေကိုလူသိနေတဲ့ National Tawfiq Jamaat NTJ အကြမ်းဖက်အဖွဲ့ကအသေးခံဘုံခွဲသမား9ယောက်ကလုခဲ့တဲ့လူတွေတာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်သူအကြမ်းဖက်သမားတွေနဲ့ပြည်ပကအကြမ်းဖက်အုပ်စုတွေဆက်ဆက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းအစိုးရကပြောဆိုထားပြီးတော့ဒီတိုက်ခိုက်မှုတွေမတိုင်ခင်မှာနိုင်ငံခြားထောက်လိုင်းအေဂျင်စီကသတိပေးချက်လက်ခံရရှိခဲ့တဲ့အကြောင်းကိုလည်းဝန်ကြီးချုပ် RanielWikaramansingh ကပြောဆိုသွားပါတယ်။